ရှင်ပါခင်ဗျာဒီနေ့စတင်ကျင်းပနေတဲ့ညဉ့်ညဲညီလာခံမှာအဓိကတိုင်းနာအဖွဲ့အစည်းတွေတော့စုံစုံညီညီပါဝင်တာမတွေ့ရပါဘူးခင်ဗျာအစိုးရနဲ့ဒီတနင်္ဂနွေလုံးပြစ်ခတ်ရစိလက်မှတ်ထိုးလုံးကဆိုရင်လည်းအဖွဲ့အားလုံးမပါခဲ့ပါဘူးပြည်အောင်စုအဆင့်အခုညီလာခံမှာလည်းစုံစုံညီညီမဖြစ်နိုင်ရတာဘာကြောင့်များလဲပြည်ရင်းညီညီရှိခီးကိုဘယ်လိုဆက်ကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆိုတော့ရင်းဆုံးကတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးရဲ့ပုံကူရဲ့သဘောထားရေးဝေးရသဘောထားလေးတွေကိုကျွန်တော်တင်ပြဆုံးကြားချင်ပါတယ်ဆိုတော့ဒီအခုညီညာညီလာခံမှာအားလုံးဒီတိုင်းနာရဲ့အရေးကြီးတဲ့တိုင်းနာအဖွဲ့အစည်းစုံစုံညီညီမပါနိုင်တာဘယ်လိုအကြောင်းတွေများအခြေခံနေတယ်လဲဆိုတာကိုကျွန်တော်ညီညီသွားတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီဒီ UNSC ရဲ့တွဲဖက်တွင်မှုဦးထွန်းစော်ရဲ့သဘောထားကိုအချင်းချင်းလေးအရင်ကျွန်တော်ရှင်းပြပေးစီချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျင်းပနေတဲ့ပြည်တော်စုညီညာညီလာခံကတော့ကျွန်တော်တို့ဒီ NCA ဆိုတဲ့တိုင်းနိုင်ငံလုံးဒီကရစီရဲ့သဘောတူညီချက်ပေါ်မှာအခြေခံပြီးတော့မှလှုပ်တဲ့ညီလာခံဖြစ်ပါတယ်။ဒါကျွန်တော်တို့ဒီတနိုင်ငံလုံးပြည်ခရစီရဲ့သဘောတူစာချုပ်ကိုကြည့်တဲ့အခါမှာတနိုင်ငံလုံးပြည်ခရစီရဲ့သဘောတူစာချုပ်ဆိုတာကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းရေးအားလုံးအတူတူကပါဝင်ပြီးတော့မှပေါ်ဆောင်ခဲ့ကြတဲ့စာချုပ်ဖြစ်ပါတယ်။ဒါပေမဲ့လည်းစာချုပ်ကိုကျွန်တော်နောက်ဆုံးဆုံးသက်ခါနေမှာပေါ့လေ။အစိုးရဘက်ကအားလုံးပါဝင်မှုကိုကျွန်တော်ပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူးအထူးသဖြင့်ကျွန်တော်တို့အစ်စင်ရဲ့တောက်ချောင်းမှာပါဝင်လာခဲ့တဲ့ကျွန်တော်တို့ stakeholder အများကိုကန့်သတ်ပြီးမှကျွန်တော်တို့လှုပ်သွားခဲ့တဲ့အနေအထားရှိပါတယ်အဲဒါကြောင့်တနိုင်ငံလုံးပြည်ခရစီရေးဟာဒီနေ့ချက်ဒီမပေါ်ဆောင်နိုင်လေးပါဘူးဒီပေါ်မှာကျွန်တော်တို့ကတနိုင်ငံလုံးပြည်ခတိုက်ခိုက်မှုရစေခြင်းမရှိဘဲနဲ့ကျင်းပတဲ့ညီလာခံမျိုးပုံစံမျိုးဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဘက်ကဒီညီလာခံဟာကျွန်တော်တို့အနှစ်သာရအချင်းတော့ကျွန်တော်တို့ဆက်လက်ပြီးတော့ပေါ်ဆောင်ဖို့လိုပါသေးတယ်အနှစ်သာရမပြည့်ဝတဲ့ညီလာခံမျိုးဖြစ်နေတယ်လို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီပြည်ထောင်စုညီညီဆွေးနွေးမှုပူးတွဲကော်မတီဒီအခုညီလာခံကိုကျင်းပနေတဲ့ UPTJC ရဲ့ဒီဒုက္ခဥတုဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့အခုဒီလိုညီလာခံစတဲ့အချိန်မှာပဲဒီလိုပေါ့လေစစညီမဖြစ်ဘဲနဲ့ကျင်းပနေရတာမျိုးဆိုတော့ဒီညီလာခံပေါ်လေရီမန်းချက်တရားရောပြည်ပြည်ဝအကောင့်ထဲပုံနိုင်မလားဥတုဝေသဘောထားဆွေးနွေးပြပါခင်ဗျာ
အဲ့တော့ရပြီးခဲ့ဒီညီညာရေးဦးပေါ့နော်ဒါလက်စုပ်လက်ကန်ရအရင်ယူတည်နေကြတာနော်ဒီရတဲ့အစားကိုတရားလုတ်ပြတဲ့အခါကျတော့မအောင်ချက်တော့အဖွဲ့အစည်းတွေကိုပေါ့နော်ဒါဆွေးစုပ်ကိုလွယ်ငယ်လို့တင်တယ်ဘာဖြစ်လို့လဲဆိုတော့အခုရှစ်ဖွဲ့နဲ့ညီညာရေးလက်မှတ်ထိုးပြီးတဲ့အခါမှာဟာဟိုဟိုတမနာကလက်မထိုးရဲ channel ရောင်းစုံတွေလက်မထိုးရဲပြီးတော့နောက်ကျွန်တော်တို့အထွတ်တော်မှာတင်ပြီးတော့တည်ကြည့်တယ်အဲ့ဒါကြီးလုတ်ပြီးတဲ့ခါကျတော့မှကျွန်တော်တို့အခုညီညာရေးညီလာခံဆိုတော့ဆက်ပြီးတော့လုတ်တာညီညာရေးညီလာဆက်လုတ်တယ်ဆိုတဲ့ခါကျတော့ဒါလည်းတော်တော်လေးတော့အောင်မြင်လုတ်နိုင်တဲ့အတွက်ကျွန်တော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ညီညာရေးညီလာခံဖွံ့ဖြိုးရေးကိုကျင်းပတာလေအဲ့ဒီဖွံ့ဖြိုးရေးမှာအခုတိုင်းပြည်မှာရှိတော့ခေါင်းဆောင်ညီနဲ့ဖြစ်တဲ့၅ဦးပေါ့ဗျာသမ္မတကြီးရဲ့အဲပြည်တော်စုလွတ်တော်နိုင်ငံကြီးဦးရွှေမန်းရဲ့နောက်ပြီးတော့ဟိုစီဦးစီးချုပ်ဟိုဘုရားကြီးမင်းအောင်ဟာဘုရားကြီးမင်းအောင်လည်းရဲ့အဲဒေါက်တာဆန်းစုကြည်ရဲ့နောက်ပြီးတော့မှလက်လက်ကိုင်ညီအစုကကူစားဟိုဟာပေါ့နော်မူတူဆော့စေဖို့ရဲ့ဆိုတော့အဲ့ဒီခေါင်းဆောင်ကြီးဒီနေ့ပြောထားတဲ့နိုင်ငံတွေကိုကြည့်ရလို့ရှိရင်တို့လည်းဒီငင်းညာရေးကြီးကိုအကြောင်းပြုပြီးတော့ဆက်လက်ပြီးတော့နေရည်ဒီတဲ့ဒီပူကောင်းအောင်ဟိုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်တွေနဲ့ပြောသွားတဲ့အခါမှာတော်ရီအားရဆရာကောင်းပါလေကနော်အတိုင်းကြီးဆိုလည်းနာကအလားအလာဆိုတဲ့အင်မတန်ကောင်းပါလေအဲဒါကြောင့်မလို့ညာဒီနေရည်ရယူခြင်းဟာအားလုံးပါမလားသိတော်လေပဲအဲ့ဒါတိုင်းပြည်အတွက်အများကြီးတိုးတက်မှုရှိတယ်ပေါ့နော်တိုင်းပြည်တိုးတက်မှုရှိတယ်နောက်တဲ့ဒီလိုဆိုလို့ရှိရင်ကြာတော့အဖွဲ့စီလည်းပဲမကြမ်းမတင်မှာပါလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်နော်ဟု
တ်ကဲ့ခင်ဗျာအခုလောလောဆယ်ကျွန်တော်တို့လက်တွေ့မှာကိုတိုက်ပွဲတွေဖြစ်နေကျွန်တော် TNL ရာလည်းနိုင်ငံကြီးတာဝန်ခံဘူကြီးတပ်ပန်လာလည်းကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ဘူကြီးတပ်ပန်လာရဲ့သဘောထားကိုလည်းကြားချင်ပါတယ်ခင
်ဗျာဟုတ်ကဲ့ပါဒီကျွန်တော်တို့အဖွဲ့အနေကကျွန်တော်မြင်တာတော့ဒီနေ့ကနေပြီးတော့စတင်ပြီးတော့ကျင်းပလာတဲ့ညီညီချင်းညီနာခံကကျွန်တော်မြန်မာနိုင်ငံရဲ့တည်ထနာကိုအပြည့်ရှာနိုင်မှာမဟုတ်ဘူးဖြစ်ရှင်းပြနိုင်မှာလည်းမဟုတ်ဘူးပြီးတော့ကဒီ1993ခုနှစ်ကနေ2000အထိကျင်းပခဲ့တဲ့စကားနဲ့ကြာကျင်းပခဲ့တဲ့မြို့သားညီလာခံလိုပဲဒါနိုင်ငံရေးလိမ်လည်မှုတရက်လိုပဲကျွန်တော်အဲ့လိုမြင်ပါတယ်ဒီကျွန်တော်ဘက်ကဒေသချင်းပြန်ကြည့်မယ်ဆိုရင်လည်းဒါဒီနေ့အစဉ်ဒါတကယ်နေပြည်တော်မှာဆင်းဒါညီချင်းညီလာခံကျင်းပတဲ့အချိန်ဖြစ်နေပြီမဲ့လည်းဒါကျွန်တော်ဆိုရင်ဒါဒီကနေ့ဆိုရင်နှစ်ချိန်တည်းတိုက်ပွဲ ဖြစ်ပါတယ်ဒီဆိုရတဲ့ဆိုရတဲ့ဘက်ကနေပြီးတော့ဒါကျွန်တော်တို့လာရောက်ပြီးတော့ process စီမားတယ်ဒါကျွန်တော်တို့ဒီနေ့ဆိုရင်ဒါကျွန်တော်တို့ဘက်ကတပွဲတနေ့ညမှာဖြစ်အောင်ဖိနှိပ်ပြီးတော့အော်ဒီဒါကျွန်တော်တို့ဘက်တောင်းတောင်းရင်းနေအမြသာတောင်းရင်းနေချင်ပါတယ်နေ့လည်းဖြစ်ပါတယ်အဲ့လိုမျိုးနေ့နှစ်ပတ်စလုံးမှာဖြစ်နေပြီမဲ့လဲဒါအစရဘက်ကနေကနေပြီးတော့တပွဲတစ်ခုမှာပြီးတော့ဟိုဆက်ပြီးတော့ဒါ process စီမားမျိုးတွေကျွန်တော်ချုံတွေ့နေရတယ်ဆိုတော့ဒါမြေပြင်ချင်းနေမှာလဲတမျိုးချင်းနေဖြစ်နေတယ်အာဒီဒီလိုမျိုးချင်းနေတော့တုတ်တက်ကြည့်လိုက်မယ်ဆိုတော့ဒါကဒီညီညီနာခံကဒါနိုင်ငံရေးခံပြညီနာခံတစ်ခုပဲလို့ကျွန်တော်တို့လည်းအဲ့လိုမျိုးရှင်းမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဆွေးနွေးပွဲအတွက်ပါဝင်ဖို့ဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော် slime ဟိုဝေကုန်းပါခင်ဗျာကိုယ် slime ဝေကုန်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆွေးနွေးမယ်ဆိုရင်တော့အခုညီနာခံကြည့်တော့ပွဲတစ်ခုလို့ပဲကျွန်တော်ဟောအသိမှတ်ပြပါတယ်မတောင်းလို့ဆိုတော့ဒီကနေ့လည်းနေကင်ဒီမတရားတဲ့ကိစ္စကအစ်မတမရှေ့နာကမှာတော့အောင်ဆောင်စုကြည်ဆိုရလည်းပဲကောင်းချေဆိုပါပြီဖြစ်စီရနေဥစ္စာပြတယ်။ဘာကြောင့်လဲဆိုတော့ဒီအဖွဲ့၃ဖွဲ့ဖြစ်တဲ့တမတော်နဲ့သူတို့ဟိုမတီလေးတဲ့ခါကျတော့ဒီတော့ခါမှသူတို့လင်မထိုးပွားတာအထောင်းဝင်းနေအောင်ဖြစ်တယ်။ပြီးတော့မှဒီညီလာခံကျတော့စေတရတီထောင်စုကိစ္စကိုသူတို့ဆွေးနွေးရမယ့်ကိစ္စဖြစ်တယ်။အဲ့တော့စေတရတီထောင်စုကိုဆွေးနွေးရမယ့်နေရာမှာနောက်နောက်မှာအများကြီးကြုံတွေ့ရတဲ့ဥစ္စာကတော့ဝကပြည်နယ်တို့ဘာလို့တောင်းလာနေစီရင်အဆွေအတိလက်ထက်မှာလည်းပဲလေရိကိစ္စမဟုတ်ဘူးစကေလုံးများစုကို UTC နဲ့ territory ပေးနေစီရင်လည်းပဲဒီကျေနပ်မလားမကျေနပ်ဘူးဆိုရင်တော့အဲ့တော့လေးနဲ့ကင်ချင်းကဘလို့ချင်းနေဆိုင်နေဆိုတာအာကျွန်တော်တို့ရှေ့မှာကောင်းမှအင်တာမှယင်လေးချကောင်းပါတယ်ဆိုတော့အဆလည်းမကောင်းဘူးလို့ကျွန်တော်မြင်တယ်ဆိုတော့ဒေါ်အောင်ဆောင်စီရဲ့ဆွေအတိကတော့တော်တော်ကောင်းချေပြီးတော့မှသူစားတော့မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျ
โอเคကျွန်တော်ဒီမှာတော်တာရှင်တချို့ပေးထားတဲ့စာရည်လည်းရှိနေပါတယ်အဲ့ဒီထဲမှာအရင်ဆုံးကတော့ကျွန်တော်ရန်ကုန်ကဒီအင်းစင်ကပြဖို့ထားတဲ့ဥထုံးရဲ့စာပါနန်းလောင်ကျေးဇူးပြုဖတ်ပြပေးပါဟု
တ်ကဲ့ဆေးအုပ်ချုပ်ရေးနှစ်50အတွင်းနိုင်ငံစီးပွားရေးကြဆင်းလာလို့တိုင်းရင်းသားတွေအတွက်လွတ်လပ်မှုတန်းတူညီမျှမှုပညာရေးစီးပွားရေးကျန်းမာရေးလူမှုရေးတို့မှာမလုံနိုင်ပဲနဲ့စင်အားတစ်ခုထဲနေတာဖိနှိပ်အုပ်ချုပ်ထားသဖြင့်အမုန်းပွားမှုများသာတိုးပွားလာပြီးတစ်ဖက်ကိုတစ်ဖက်ယုံကြည်မှုပျောက်ဆုံးလာပါသည်စစ်ဆက်ညီနိုင်အဖြေရှာခြင်းမှာအချိန်မရွေးကောင်းသောအလုပ်ဖြစ်ပါတယ်ဒီလခန်းတို့မတက်ရောက်ကြချင်းမှာတဲ့တစ်ဖက်ကိုတစ်ဖက်နေမြေပုံမပိုင်ဆိုင်လို့မှုစီးပွားရေးလူမှုရေးအခွင့်အလမ်းများပုံမရလုံမှုများကိုတဲ့လက်နက်ကင်အင်အားရှိမှသာထိန်းချုပ်ရနိုင်မည်ဟုယုံကြည်နေကြသဖြင့်အထက်ပါအခွင့်အရေးများမိမိလက်ထဲမဆွေးနွေးကြမီအပိုင်ဆုပ်ကင်ထားနိုင်အောင်လိုလားနေကြပါသဖြင့်တဲ့မတက်ရောက်လို့ကြချင်းဖြစ်တန်ရပါတယ်။လာမယ့်အစိုးရတက်လက်ထက်မှာလဲပြည်တော်စုရဲ့ဘုံအကျိုးစီးပွားထက်မိမိတစ်ဖွဲ့ထဲရဲ့အကျိုးစီးပွားကိုရှေ့တန်းတင်လာရင်လဲရှေ့ဆက်ညီနိုင်ရမှာအခက်အခဲများဆက်ရှိနေအောင်မြည်ဖြစ်ပါကြောင်းဆိုပြီးရေးထားပါတယ်ရှင်
။နောက်စာတစ်စောင်ကတော့ကျွန်တော်တို့ဂျပန်နိုင်ငံတိုကျိုမြို့ကဥခင်အောင်ရဲ့စာပါနားလောက်ရေ
ဟုတ်ကဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အတက်တက်လာမဲ့အစိုးရအဓိကဆွေးနွေးရမယ့်အဖွဲ့မှာစစ်တမ်းနဲ့ဖြစ်ပါတယ်တဲ့ဥပမာထောက်ပြရရင်နံပါတ်1က KNU ကိုစစ်အစိုးရကခုခါမြန်မာမျိုးပေါ်ကအပြတ်ရှင်လို့ရပါတယ်မရှင်မဲနေတာကစစ်အစိုးရရဲ့လိုအပ်ချက်ကြောင့်ပါတဲ့နံပါတ်2က KIA စစ်ကောင်းဆောင်ကြီးမှလည်းလိုက်စားဌာနချုပ်နဲ့ KIA ကိုမြန်မာစစ်အုပ်စုကဖြိုခွဲခဲ့မယ်ဆိုရင်လည်းပျောက်ကြားစစ်နဲ့ပြန်ခုခံရမှာပါတဲ့နံပါတ်3ကစီးပွားရေးစစ်ရေးတခြားရည်ရည်တွေမှာအင်အားကြီးမားလာတဲ့ဝကောင်းဆောင်ကြီးမှငင်းချမ်းရေးစစ်ရေးမြမအရေးဆွေးနွေးပွဲတွေပါနေကြမလို့ပါဘူးဥသိမ်းစိန်နဲ့တိုက်ရိုက်ဆက်သွယ်ညှိနှိုင်းမှုရှိနေတယ်လို့မြမစစ်အုပ်စုကစီးပွားရေးစစ်ရေးအောက်လာနေနဲ့မွေးစားထားတဲ့အဖွဲ့ကြီးပါဒါအပြင်နဲ့နယ်ခြားဆောင်အမိခံပြီးတော့တိုင်းရင်းသားတွေအပေါ်အနိုင်ကျင့်တာလွတ်တော်ထဲနေရာရနေခြင်းကလည်းစစ်အစိုးရရဲ့လက်ရာတွေဖြစ်ပါတယ်တဲ့ဒါကြောင့်အစ်စ်တက်လာမဲ့အစိုးရဟာတိုင်းရင်းသားတွေနဲ့ဓာတ်နူညီများတော့ဥတီချက်နဲ့ဆွေးနွေးညှိနှိုင်းမှုရနိုင်ပါတော့လေတကယ်တော့မှာတော့မိမိအကျိုးစီးပွားနဲ့အာဏာပိုင်ဆိုးစေမှုမတရားဖွဲ့စည်းပုံကိုဖက်တွယ်ပြီးတော့ပြည်တွင်းဖန်တီးစစ်ကိုပြုလုပ်နေတော့ကြောင်းမြန်မာစစ်ကောင်ဆောင်တွေနဲ့အစိုးရတဲ့အတွက်ခက်ခဲစွာဖြေရှင်းရတော့မှာဖြစ်ပါကြောင်းဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျတို့အကုန်လုံးကလည်းဒီနောက်လာမယ့်အစိုးရလက်ထက်မှာရှင်းရမယ့်ကိစ္စတွေလည်းဒီတော်တော်ရှင်ရဲ့စာရည်ထောက်ပြထားတာတွေ့ပါတယ်အခုညီလာကတော့ဒီအနောက်စိုးရနဲ့လက်ပြောင်းလက်လွဲမလုပ်ခင်ကျင်းပတဲ့သဘောမျိုးတွေ့ရပါတယ်ဆိုတော့ဒီရွေးကောက်ပွဲအနေနဲ့ရထားတဲ့ NLD ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ NLD စိုးရအနေနဲ့တန်းသားရေးကိုဦးစားပေးကိစ္စတစ်ခုဖြစ်ရှင်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်ဒါပေမဲ့တစ်ခုရှိတာကဒီအစိုးရပြောင်းရင်တော့မှတန်းသားရင်းနဲ့ဒီအဓိကဖြစ်ရှင်းနေတဲ့တက်ကပြောင်းတော့မှမဟုတ်ဘူးဆိုတော့ NLD ကလှုပ်ချင်တဲ့ဆုံးတော့တက်ကမလိုလားရောလှုပ်လို့ရနိုင်တဲ့အခြေအနေမျိုးရှိပါမလား UNSC ကဥထုံးဆောင်တဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျဟု
တ်ကဲ့အဓိကတော့အဲ့ဒီကျွန်တော်တို့တက်မတော်ပါပဲဟိုကျွန်တော်တို့ဒီတောက်ရှောက်ဆွေးနွေးခဲ့တဲ့ဥသိမ့်စိန်ဆိုရလက်ထက်မှာပေါ့လေအဓိကပြည်လင်မှုမရရှိခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီတက်မတော်ရဲ့သဘောထားကြီးမှုပါပဲ ကျွန်တော်တို့တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်ပေါ့နော်တောက်လျှောက်ဆွေးနွေးဖြစ်စဉ်တခြားလုံးမှာမြေပြင်ထိုးစစ်ဆင်မှုကပြတ်တက်မှုလုံးဝမရှိခဲ့ပါဘူးအဲ့ဒီကြားကပဲကျွန်တော်တို့ဆွေးနွေးမှုတွေကိုဖြစ်အောင်လုပ်ခဲ့ရပါတယ်ကျွန်တော်တို့တိုင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများဘက်ကဒူလမ်းမှုကိုပြသတဲ့အနေနဲ့ပထမကျွန်တော်တို့ကဒီပတ်မှာဆွေးနွေးပါတယ်ကျွန်တော်တို့ကြားနေတဲ့နေရာကိုကျွန်တော်တို့ရှာပြီးတော့မှဆွေးနွေးကြပါတယ်ဒါပေမဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလိုလားတဲ့အတွက်အတွင်းကိုလာရောက်ဆွေးနွေးပါဆိုလို့လည်းအတွင်းကိုသွားပြီးမှကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါမဲ့အတွင်းကိုမှသွားရောက်ပြီးတော့မှဒီတွင်းထဲမှာဆွေးနွေးနေတဲ့ကာလမျိုးမှာလည်းပဲထိုးစစ်ဆင်မှုကိုတခါမှရပ်တန့်ခြင်းမရှိခဲ့ပါဘူး။ဒီလက္ခဏာရက်တွေကတော့ဘာကိုပြလဲဆိုတော့မြန်မာတပ်မတော်အနေနဲ့သူ့ရဲ့ငင်းချင်းရဲ့ပုံမှာလူလားချက်ကိုပကတိထင်ရှားပြနေတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒါကြောင့်ရှေ့နာကတ်မှာလည်းပဲကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်အနေနဲ့လက်ရှိသူတို့ကန်ဆွဲထားတဲ့မူဝါဒပေါ့နော်။မူဝါဒကိုတော့ပြန်လည်ပြီးတော့မှပြင်ဆင်ဖို့လိုပါလိမ့်မယ်ပြန်လည်ပြီးတော့မှသုံးသပ်ပြီးမှဒါကိုပြောင်းလဲမှပဲရမယ်လို့ကျွန်တော်တို့မြင်ပါတယ်တပ်မတော်ရဲ့မူဝါဒကလက်ရှိဖွဲ့စည်းပုံကိုကာကွယ်ရမယ်ဖွဲ့စည်းပုံရအခွင့်အာဏာပုံမှာသူတို့လှုပ်ဆောင်ခြင်းဖြစ်တယ်တပ်မတော်ရဲ့ဒီနေ့ထိုးစစ်ဆင်မှုတွေကတရားဝင်မှုရှိတယ်ဖွဲ့စည်းပုံရခွင့်ပြုချက်နဲ့အညီလုပ်နေတယ်လို့အဲ့လိုမျိုးနားလည်သဘောပေါက်ပြီးတော့မှလှုပ်ဆောင်နေတာဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်မြန်မာတပ်မတော်ကြီးဟာကျွန်တော်တို့2008ဖွဲ့စည်းပုံကိုကာကွယ်ပြုပြီးတော့မှတော့ကျွန်တော်တို့တိုင်းပြည်မှာနေပြီးတော့မှစစ်တပ်ကအာဏာဆက်လက်တည်မြဲရေးကိုလှုပ်ဆောင်နေတဲ့ပုံစံမျိုးရှိနေပါတယ်။အဲဒါကြောင့်ရင်းရှိမှာကျွန်တော်တို့ဒီ2008ဖွဲ့စည်းပုံကိုမပြေနိုင်သေးရကတော့ကျွန်တော်တို့အခက်အခဲကြုံနေရအောင်ပဲအနေထားတော့ရှိနေပါတယ်
။ဟုတ်ကဲ့ခင်ဗျကျေးဇူးပါ။ကျွန်တော်ဥတုဝေကိုလည်းမေးချင်ပါတယ်။အန္တရာယ်လုပ်ချင်နေဆိုရင်တော့မှတပ်အပိုင်းအနေနဲ့ဘယ်လောက်ထိပါလာနိုင်မဲ့အလားအလာမျှော်လင့်ချက်တွေရှိလဲဥတုဝေ။
ဒီလိုခင်ဗျာဒါတွေကတော့ဒီလူပုဂ္ဂိုလ်ပေါ်လူပုဂ္ဂိုလ်ကြီးတွေရလဲသူတို့ရဲ့အတွေ့အကြုံအမြင်တိုင်းပေါ့ဗျာနော်ပါတီအဖွဲ့အစည်းတွေကလည်းပဲဒီလိုပေါ့သူကိုယ့်ရဲ့အမြင်အယူဆတွေဟာတယောက်နဲ့တယောက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီမှတူမှာပေါ့နော်အဲ့ဒီလိုသူဆိုပေမဲ့လို့လက်ရှိအခြေအနေကြီးဟာအာလောက်ကားတဲ့ဖြစ်ပေါ်နေတဲ့အခြေအနေကကောင်းတာလောက်တာလားဆိုးတာလောက်တာလားပေါ့နော်ဥပ္ပုလို့ဥပါပြီးအပြစ်ခက်ရဆေးဆိုတာဒါမကောင်းဘူးလားညာအပြစ်ခက်ရဆေးဖြစ်တဲ့အတွက်ကြောင့်မလို့လူတွေစီပြောက်မရှိဘူးပေါ့ဗျာလူတွေပြည်သူတွေဒုက္ခမရောက်ဘူးပေါ့အဲ့ဒါမကောင်းဘူးလားနော်တော့ငင်းငယ်လောက်တယ်ဆိုလဲငင်းငယ်ညီလာလောက်တာမကောင်းဘူးလားအဲ့တော့ဒီလိုကောင်းတယ်လို့ယူဆတဲ့လူတွေကဒီထက်မှဝိုင်းလို့မှာပဲဒီဥစ္စာမကောင်းဘူးလို့ယူဆတဲ့လူတွေကလည်းသူကဒီထက်မှမပါဘူးပဲဒါတွေကတော့သက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့အတွေ့အမြင်တွေဖြစ်တယ်ဗျာနော်ကောင်းတဲ့အမြင်နဲ့ကြည့်ရင်အခုငင်းငယ်ရတဲ့လူတွေကျွန်တော်ကဆရာကရှင်းပြတဲ့တိုင်ဒီနေ့ဖွင့်ပွဲညီလာကညီမဘုံချုပ်ကြီးဘုံချုပ်ကြီးမင်းအောင်လိုင်းမျိုးပါပါတယ်နောက်ဒေါ်ဆန်းစုကြည်ပါသူတို့ရဲ့ပြောစကားတွေကငင်းငယ်ရတဲ့အတွက်ကိုအလားအလာအမြင်တန်ကောင်းတဲ့စကားတွေသူတို့ပြောစားတယ်တိုင်းပြည်အတွက်မျိုးလင်းရရှိတာတွေသူတို့ပေးသွားတယ်လူလာတော့တယောက်နဲ့တယောက်တော့အမြင်ကြီးတူကြီးမတူမှာပေါ့ဟောเนาะကျွန်တော်တို့ကတော့ဒီအပြစ်ခရရစိဆိုတာတိုင်းပြည်တွေကောင်းတာပဲငင်းငယ်လူတွေဆိုတာကောင်းတာပဲအဲ့ဒါတွေကိုဝိုင်းလို့ရင်ကျွန်တော်တို့ပြောမှန်းတယ်ငင်းငယ်ကြီးမြန်မြန်ရမှာပေါ့နော်အပြစ်ခရရစိတွေတိုးတက်လာမှာပေါ့ဒီလိုမှမဟုတ်ဘူးနဲ့ကိုယ်မြင်ရမလို့ဘူးဆိုရင်တော့ဒါဒီအပြစ်ခရရစိတွေကိုမကြိုက်ဘူးလားငင်းငယ်ကြီးကိုမကြိုက်ဘူးလားဆိုဒီလုံငန်းကြီးကဒါလုံနေတာပဲလူကိုမယုံလားတော့ဒါကတော့မတတ်နိုင်ဘူးပေါ့နော်ဒါကတော့သူ့ရဲ့အမြင်အရရှိနေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟိုဥသူဝေပြောလို့ပေါ့လေကာဝဲဦးစည်းချုပ်ဒီဘုချုံမူကြီးမင်းအောင်လာဒီနေ့ညီလာကမှပြောတဲ့မင်ကုန်းထဲမှာတော့ဒီတိုင်းပြည်တစ်ခုမှာတက်မလို့တစ်ခုပဲရှိရမယ်မြန်မာတက်မလို့ကလည်းအခုဆိုရင်စံချိန်ပြီးဖြစ်အောင်ကြိုးစားနေတယ်တန်းသားလက်နက်ကင်တွေတက်မလို့မှတာဝန်ထမ်းဆောင်မှုကိုလည်းကြိုးစားတယ်ဆိုပြီးပြောသွားပါတယ်ဒါပေမဲ့တစ်ခုရှိတာအရင်တော့ကလည်းဒီဟိုနေကြဆောင်တက်တို့ဘာလို့ BGF တို့ဘာလို့စီစဉ်မျိုးနဲ့အရင်တော့စစ်စိုးရလက်ထက်မှာလောက်ခဲ့ဘူးရဲ့မအောင်မြင်ခဲ့ရတယ်လည်းရှိတယ်ဆိုတော့တန်းသားအဖွဲ့အစည်းတွေအနေနဲ့အခုအဲ့လိုပေါ့လေတက်မလို့တစ်ခုရဲ့ဖြစ်ဖို့ဒီတက်မလို့နဲ့ပူးပေါင်းနိုင်မှုဆိုရင်ဘလို့အခြေအနေမျိုးတွေဖြစ်ဖို့လိုမလဲကျွန်တော်ဒီဗိုလ်ကြီးတပ်ပန်းလာတဲ့သဘောတော့အရင်ကြားချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်အဲ့ဒီမြေကုန်းကိုမဖြေခင်မှာဒီကျွန်တော်ဘက်ကဒီဒီနိုင်ငံမှာနိုင်ငံတစ်ခုမှာဒီတက်မလို့တရက်ပဲရှိရမယ်ဆိုတာဘုံအပြင်တက်အလုံးသာသဘောတူထားကြပါတယ်ဒီပြည်ခဲ့တဲ့ချိန်တွေကဒီအလာမဲဆိုရတဲ့ဘာဆွေးနွေးကြမယ်ဆွေးနွေးဖို့အဲ့လိုမျိုးတက်မှတ်ထားပြီးတော့အလာမဲဆိုရတဲ့အမရောက်ခင်မှာဘီဂျက်ဖြစ်ဒီလိုဆက်ပြတောင်းလဲခိုင်းလိုက်တော့ဒီလိုမျိုးပြဿနာဖြစ်လာတယ်ဒီလိုမျိုးဒီတက်မလို့တရက်ပဲရှိရမယ်နေထားမျိုးရောက်သွားပြီးရောက်နိုင်မယ်နေထားတစ်ခုကဘလို့နေထားလဲဆိုတော့ကျွန်တော်ဒီတောင်းဆိုထားတဲ့ဒီတုံချွေးဆိုင်ရာပြန်လည်ပြုပြင်ပြောင်းလဲမှုပေါ့လေကျွန်တော်ပြောတော့ဒီ SSR ပေါ့ Security Star Reform အဲ့ဒီဟာတခုကိုကျွန်တော်ကပြုပြင်ပြောင်းလဲမှုလုပ်နိုင်မယ်ဆိုရင်ဒီကျွန်တော်နိုင်ငံရဲ့ဒီလုံချွေးကာကွယ်ရေးကဏ္ဍကျွန်တော်ပြုပြင်ပြောင်းလဲလိုက်နိုင်မယ်ဆိုရင်ဒါကဒီနိုင်ငံမှာတမတော်တရပဲရှောက်သွားမဲ့အနေအထားမျိုးရောက်လာမနိုင်ပါနဲ့
ဟုတ်ကဲ့ခင်ဗျကျေးဇူးပါပါဝင်ဆွေးနွေးပေးခဲ့ကြတဲ့ပုဂ္ဂိုလ်ကြီးအားလုံးနဲ့စာနဲ့ပါဝင်တဲ့သူတွေအားလုံးပဲအထူးကျေးဇူးတင်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျ